ေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုစားတောက်တဲ့အခါမှာစားတောက်မှုမမကန္နာတွေစားတောက်မှုအချိန်မတော်တာတွေအချက်အပြုတ်မမှန်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ချက်အတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတရှိများရှိဒီကနေ့မှာရေတောက်ခြင်းအကြောင်းနဲ့ပတ်သက်ပြီးလေ့လာကြပါစို့တောတရှိများရှိရေကောင်းရေတန့်ဟာကျမ်းမာတဲ့အချိန်မှဖြစ်စေဖျားနာနေတဲ့အချိန်မှဖြစ်စေဖျားသခင်ပေးသနာတော်မူတဲ့အကောင်းဆုံးသောကောင်းချီးမင်္ဂလာတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်ရေကိုကောင်းမွန်စွာအသုံးပြုခြင်းကြောင့်ကျမ်းမာရေကိုကောင်းမွန်စေတယ်လူနဲ့တိရစ္ဆာန်တွေအတွက်အစာအမှုပြည့်စေတယ်ဖျားသခင်စီစဉ်ထားတဲ့အဖျော်ယမကလည်းဖြစ်ပါတယ်ရေကိုကြိုက်တဲ့လောက်တော့ပါခန္ဓာကိုယ်ရဲ့လိုအပ်ချက်တွေကိုဖြစ်စည်းတဲ့အခါမှာအထောက်ကူပြုပြီးယောဂဗျာတွေကိုတွန်းလှန်တဲ့အခါမှာလည်းပဲတဘာဝကိုအထောက်ပံ့ပြုပါလိမ့်မယ်အစာအိမ်မှာမလိုလားအပ်တဲ့ဝင်တွေကင်းနိုင်ဖို့အစာအစာတွေကိုချိုးချံစွာစားသုံးသင့်တယ်နောက်ပြီးစိတ်လက်ပော့ပါခြင်းရှိအောင်လှုပ်ဆောင်ပြီးလဟာပြင်းမှာမိမိနဲ့တင့်လျော်မဲ့ကိုယ်နဲ့လေ့ကျင့်ခန်းတွေလည်းလုပ်ဆောင်ရမယ်။မကြာခဏရေချိုးသင့်ပြီးရေကောင်းရေတန့်တွေကိုအလိုရှိသလောက်တောက်သုံးသင့်ပါတယ်။ယောဂသက်သာအောင်ရေကိုနီးမျိုးစုံနဲ့အသုံးပြုနိုင်တယ်။အစာမစားမီတန့်စင်တဲ့ရေနွေးတစ်ခွက်တောက်ခြင်းဟာကျန်းမာရေးကိုမထိခိုက်စေတဲ့အပြင်ကောင်းတဲ့အကျိုးကိုဖြစ်စေပါတယ်။ရေကောင်းရေတန့်နဲ့လေကောင်းလေတန့်တွေမလုံလောက်မှုကြောင့်ထောင်ပေါင်းများစွာသောလူသားတွေဟာတည်ဆုံနေကြရပါတယ်။ကျောင်းမကြီးကောင်းမွန်လာစေဖို့ဒီကောင်းကြီးမင်္ဂလာတွေကိုလူတွေလိုအပ်နေပါတယ်။တကယ်လို့သာသူတို့ဟာအသိဉာဏ်တွေပွင့်လင်းလာကြမယ်ဆိုရင်ဆေးဝါးတွေကိုမသုံးတော့ဘဲလဟာပြင်းလက်ကျင့်ခန်းတွေကိုလှုပ်လာကြလိမ့်မယ်။ຫນွေရောဆောင်းပါအိမ်ထဲမှာလေဝင်လေထွက်ကောင်းစေအောင်ပြုလုပ်ကြရမယ်။တောက်ရည်နဲ့ချိုးရည်အတွက်ရေကောင်းရေတန့်တွေကိုအသုံးပြုရမယ်။ဒါမှသာလေလူတွေဟာအထူးကျန်းမာပျော်ရွှင်လာကြပါလိမ့်မယ်။ဖျားနာနေတဲ့အချိန်မှာရေများများတိုက်ပေးပြီးတော့ရေဗတ်တိုက်ပေးမယ်ဆိုရင်အဖျားကျသွားပါလိမ့်မယ်။ဒါပေမဲ့ထောင်နဲ့ချီတဲ့လူသားတွေဟာသူတို့ရဲ့တောက်လောင်နေတဲ့ရေငှက်ချင်းကိုအစာပြေစေဖို့ရေတောက်ခွင့်မရကြဘဲပူချစ်နေအောင်အပူချိန်တက်ကအာအင်တွေကုန်ခန်းသွားတဲ့အခြေအထိဝေဒနာတွေကိုပြင်းပြင်းထန်ထန်ခံစားပြီးတေပွဲဝင်နေကြရတယ်။လူများစွာတို့ဟာထမင်းစားတုံးရေခဲရေတွေကိုတောက်တဲ့အကျင့်ကိုမှားယွင်းစွာကျင့်သုံးနေတတ်ကြတယ်။ ရေခဲရေကိုထမင်းစားတုံးတောက်လိုက်တဲ့အတွက်တရေထွက်စီတဲ့ဂလင်းတို့ရဲ့ပုံမှန်လှုပ်ရှားမှုကိုအာနယ်သွားစီတတ်ပါတယ်။တောက်တဲ့ရေဟာပိုပြီးတော့အေးတာနဲ့အမျှအစာအိမ်ကိုထိခိုက်မှုဟာပိုပြီးတော့များလာပါတယ်။အစာကြေချက်ချင်းအလုပ်ကိုပြန်လည်လှုပ်ဆောင်နိုင်ဖို့လုံလောက်တဲ့အနှွေးဓာတ်ပြန်လည်ရရှိတဲ့အချိန်အထိထမင်းစားတုံးတောက်လိုက်တဲ့ရေခဲရေဒါမှမဟုတ်ရေခဲစိမ်လိမ္မော်ရေတွေဟာအစာကြေချက်တာကိုရပ်တန့်သွားစေပါလိမ့်မယ်။ရေနှွေးတောက်ခြင်းဟာလည်းခန္ဓာကိုယ်ခွန်အားတွေကိုထိခိုက်အားနည်းသွားတတ်ပါတယ်။ဒါအပြင်ထမင်းစားစဉ်ရေနှွေးတောက်ခြင်းရှိတဲ့သူတွေဟာအဲ့ဒီအကျင့်စရက်ရက်ကျွံဖြစ်သွားတတ်ပါတယ်။အစာတွေကိုစားနေစဉ်ဘယ်အရာကိုမှတောက်ဖို့မလိုအပ်ပါဘူး။ဖြည်းဖြည်းစားပြီးတော့စားလိုက်တဲ့အစာကိုတရေနဲ့ရောနော်သွားပါစေ။လိုအပ်တာထက်အရေတွေအစာအိမ်ထဲကိုပါသွားခြင်းကြောင့်အစာကြေဖို့ပိုးပြီးတော့ခက်ခဲသွားစေပါတယ်။အကြောင်းကတော့အဲ့ဒီအရေတွေကိုရှေးဥစွာစုပ်ပြစ်ရအောင်ပဲဖြစ်တဲ့အတွက်ကြောင့်ပဲဖြစ်တယ်။စားကိုများများမစားပါနဲ့။ချင်ဖတ်တွေကိုမစားပါနဲ့။ပူဆက်စေတဲ့ဟင်းမွေးမဆလာတွေကိုမစားပါနဲ့။ထမင်းစားနေစဉ်တတိဝလံတွေကိုစားပေးပါရေငတ်ချင်းဝေဒနာကိုပျောက်ကင်းသွားပါလိမ့်မယ်ဒါပေမဲ့ရေငတ်ပြေစီဖို့ထမင်းမစားမီဒါမှမဟုတ်ထမင်းစားပြီးအချိန်အနည်းငယ်ချားပြီးတော့ရေသန့်အနည်းငယ်ကိုတောက်ဖို့လိုအပ်ပါတယ်လက်ဖက်ရည်ကော်ပီဘီယာဝိုင်အရက်တွေကိုလုံးဝမတောက်သင့်ပါဘူးအသားမြင်တွေကိုတန့်စင်မှုပြုလုပ်ဖို့ရေဟာအကောင်းဆုံးသောအရာတစ်ခုဖြစ်တယ်ဆိုတာအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရရှင်
။သောတာရှင်များရှင်။တရားဒေသနာတော်ကိုသိခါရောယဓမ္မဆရာဥတီမဆရာဟောကြားဝင်ပါပြီဖြစ်ပါရှင်။နားတော်တာဆရာဝိုင်းကြပါစေ။
အားလုံးဒီချစ်တဲ့မိတ်ဆွေဆက်လက်ပြီးပေးသွားတင်ဆက်တာ။ဘိုးဘရေပညာချက်ဆိုတာဘာလဲ။ချစ်တဲ့မိတ်ဆွေလူတွေကမေးခွန်းထုတ်ကြတယ်ပေါ့လား။ဘိုးဘရေပညာချက်ဆိုတာဘာလဲ။ကျောင်းမှာတို့ရှင်လဲကျောင်းမှာဥပဒေတွေရှိတယ်စီကံတွေရှိတယ်။အဲ့ဒီစီကံတွေကတို့ရှင်ဘာကြောင့်ထားထားတာလဲ။ငါတို့လွတ်လွတ်လပ်လပ်မရှိပါလား။နော်။ငါတို့ငါတို့ကျောင်းလာတက်တာပဲကျောင်းလာတက်တာပဲလူငယ်ပဲလွတ်လွတ်လပ်လပ်နေခြင်းနဲ့သွားခြင်းနဲ့လာခြင်းနဲ့ဘာကြောင့်ဒီစီကံတွေကငါတို့ဘုံမှာချမှတ်ထားတာလဲ။ထို့သောကြောင်းသားရာများကြီးအဲ့လိုမေးခွန်းထုတ်ကြတယ်။မတို့တွေအရန်ချစ်ချက်တယ်။ဟိုဟာလည်းမလောက်ရဒီမှာလည်းမသွားရဒီမှာလည်းမလာရ။ဘာမလောက်ရညာမလောက်ရစသည်အားဖြင့်စီကန်းကြီးကချမှတ်ထားလိုက်တာအကြောင်းပါလဲပဲ။ချစ်တဲ့မိစေပေါ့လို့။ကြောင်းသားတထောင်ပဲတက်တယ်။ကြောင်းသားတရာပဲတက်တယ်။ကြောင်းသားတယောက်ပဲတက်တယ်။ကြောင်းစီကန်းကြီးတနမတ်တက်ရှိပါလား။ဘယ်တော့မှမပြောင်းလဲသွားပါဘူး။ကြောင်စိကံဒီတသမတ်တည်းရှိတယ်။အဲ့ဒီတယောက်တည်းတက်တဲ့ကြောင်လည်းပဲစိကံရှိတယ်။အဲ့ဒီစိကံတိုင်းသွားရင်အဲ့တယောက်ကထုံးပေါက်သွားမယ်။ပုံမပြီးတော့သူ့ရဲ့မျောလင်းချက်တွေသူ့ရဲ့မျောမှန်းချက်တွေအောင်မြင်သွားမယ်ဖြစ်တယ်။နော်။အယောက်တရားတက်တဲ့ကြောင်ကလည်းပဲသူ့ရဲ့စိကံမှန်တိုင်းတိုင်းကင်တွယ်ပြီးတော့သူတို့ကိုပို့ဆောင်တဲ့ခါမှာတို့ရှင်အယောက်တရားမှာ99ယောက်လိုက်လျှောက်တယ်80လိုက်လျှောက်တယ်50လိုက်လျှောက်ရင်အဲ့ဒီ50ကစိကံတိုင်းသွားတဲ့ခါမှာအဲ့ဒီ50ကခွန်နာကကြံတဲ့90ထက်ထုံးပေါက်သွားတယ်။အယောက်80လိုက်လျှောက်တဲ့ဆိုရင်ကြံတဲ့ကဲတဲ့20ထက်ကြံတဲ့20ကတော့ဥပဒေစီမံတိုင်းမလိုက်လျှောက်ဘူးဖောက်ဖျက်တယ်။ကြောင်စိကန်းကိုဖောက်ဖျက်တယ်။ကြောင်စိကန်းကိုမလိုက်လျှောက်ဘူး။ဆရာသမဆရာမတကားကိုနားမထောင်ဘူး။မိမိရဲ့အလိုတော်တိုင်လိုက်ပြီးတော့အကြိုက်ဆောင်ပြီးတော့လှုပ်ဆောင်တဲ့ခါမှာသူတို့ကဘဝမှာတော့ရှုံခဲ့တယ်။ဆံမွေးပွဲချတယ်။ကြောင်ထုတ်ခံထိတယ်။စိကန်းဖောက်တဲ့အတွက်ကြောင်သူတို့မှာတော့ရှိစီရင်ချင်းခံရတယ်ပြစ်ဒဏ်တွေလောက်ရတယ်။ဘာကြောင့်လဲ။စီကံဖောက်တဲ့အတွက်ကြောင့်။ကြံတဲ့80သောသူကစီကံမဖောက်ဘူးလိုက်နာတယ်။ကြောင်စီကံတိုင်းသွားတယ်။ပညာကောင်းကောင်းသင်တဲ့ခါမှာသူတစ်ပါးအထက်ပုံမပြီးတော့အောင်မြင်သွားကြတယ်။သူတစ်ပါးအထက်ပို့ပြီးတော့အတန်းမြင်သွားကြတယ်။နောက်ဆုံးမှာဘွဲ့နာမတွေရအောင်သွားကြတယ်။အောင်မြင်သွားကြတယ်။မိတ်ဆွေပေါင်းတို့ဒါကြောင့်ဥပဒေဆိုတာဒီနေ့ကျွန်တော်ကအောင်မြင်ဖို့ရတဲ့ထားရတာဖြစ်တယ်။ကြာရှုံးဖို့ရတဲ့ထားရတာမဟုတ်ဘူး။ဥပဒေကိုဖောက်ပြန်တဲ့စီကံကိုဖောက်ပြန်တဲ့စီကံတိုင်းမလိုက်လျှောက်တဲ့သူကကြာရှုံးဖို့ရတဲ့သူတို့ကသူတို့ရွေးချယ်သွားတာဖြစ်တယ်။အဲကြောင့်ကျွန်တော်တို့ကတို့ရှင်ဒီကဲတို့စီမင်းဥပဒေတွေထားရှိတာကတို့ရှင်ဘယ်သူကမှန်တယ်ဘယ်သူကမှန်လဲဆိုတာကိုသိနိုင်ဖို့ဖြစ်တယ်။နော် ငါကတော့ရှင်စိတ်ကံမလိုက်နာဘူးဘယ်သူမှလဲငါမားတာဖြစ်တယ်ငါမားတဲ့အတွက်ကြောင့်ငါတို့ရှင်ဒီလိုမျိုးရှုံနေကြတာเนาะတချို့ကဘာလဲအသက်ကြီးလာမှနောင်တရတယ်เนาะဟာငါကြောင်းနေတုန်းကလေဒါမျိုးငါမလုပ်ခဲ့ဘူးငါတို့ရှင်ငါထင်တဲ့အတိုင်းငါလိုက်လျှောက်ခဲ့တဲ့အတွက်ကြောင့်ငါမားခဲ့တာငါမားခဲ့တဲ့ကြောင့်ငါတို့ရှင်အခုငါရဲ့တငယ်ချင်းတွေဟိုးထိတ်ဆုံးမှရောက်နေပြီစင်ပေါ်မှာတို့ရှင်ထင်းပေါ်နေပြီငါတော့ဟိုးအစင်အောက်မှာတို့ရှင်ယခုချိန်ဒီတခါလဲဘဝချုံချုံကြနေတယ်သူတစ်ပါးကထင်းပေါ်မှာထင်းပေါ်ရမှာရောက်နေတဲ့ခါမှာကိုကတော့ရှင်သူတစ်ပါးရဲ့အောက်မှာနှိမ့်ကြနေတယ်ဘာကြောင့်လဲအဓိကအကျိုးသည်ကျွန်တော်တို့ကဆိုရှင်ဥပဒေစည်းမျဉ်းတိုင်းမလိုက်လျှောက်ခဲ့တဲ့အကျိုးပြစ်ကိုခံစားရတာဖြစ်တယ်ဒါကြောင့်ချစ်သက်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ကဆိုရှင်ဘယ်နေရာပဲသွားစီကန်းဆိုတာရှိပါတယ်လမ်းမှာဆိုရှင်လည်းပဲလမ်းစီကန်းရှိတယ်เนาะကျွန်တော်ရန်ကုန်မြို့ကြီးမှာလမ်းနေအများကြီးရှိပါတယ်เนาะအများကြီးရှိတယ်လမ်းဆောင်လမ်းကွာတွေရှိတယ်မီးပွိုက်တွေရှိတယ်အဲ့ဒီလမ်းမှာဆိုရှင်ကျွန်တော်ကဆိုရှင်မလိုက်နာဘဲနဲ့မီးပွိုက်ရှိတယ်မီးနီပြတယ်ကျွန်တော်မကြည့်ဘူးမီးစိမ်းကြတယ်မကြည့်မီးဝါပြလည်းမသိဘူးเนาะကျွန်တော်ကထင်းရဆိုင်ပြီးတော့သွားချမယ်လမ်းလျှောက်တဲ့လူလည်းထင်းရဆိုင်လမ်းလျှောက်မယ်စပိန်နေတဲ့လူကထင်းရဆိုင်ပြီးတော့စပိန်နေမယ်ကားမောင်းတဲ့မောင်းမယ်ဆိုရင်ဘာဖြစ်သွားမလဲချစ်တဲ့မိတ်ဆွေပေါင်းတို့မြတ်စွာဘုရားလျက်တပြတ်တွင်မှာအားလုံးဘာဖြစ်လဲဘဝနှီးကုန်ချုပ်သွားနိုင်တယ်အားလုံးအသွေးချဒုက္ခိတဘဝကိုရောက်သွားနိုင်တယ်မိမိရဲ့ကောင်းတဲ့ဆိုတဲ့ကားတွေလည်းပဲဘာဖြစ်လဲချက်ချင်းခါဆိုရှင်ပျက်စီးချိုခြင်းသွားနိုင်တယ်ဒါကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဤကဲ့သို့စီမြင်ဥပဒေကဆိုရှင်လမ်းမှာတောင်လမ်းစီကန်းတဲ့အတိုင်းကျွန်တော်သွားရတယ်ဆိုရင်ယနေ့လူပေါင်းလောကကြီးမှာဘုရားသခင်ပေးထားတဲ့စီမြင်ဥပဒေအတိုင်းကျွန်တော်ကဆိုရှင်အသက်မရှင်သင့်ဘူးလားဘုရားသားသမီးများတို့ရှင်လောကလမ်းကိုရှောက်နေတဲ့ခါမှာအဲ့ဒီလောကလမ်းမှာကျွန်တော်ကလောကခီးမှာဆုံးသွားဖို့မဟုတ်ဘူးကျွန်တော်အားလုံးကဘုရားသခင်ရဲ့ကောင်းကင်နိုင်ငံတော်ခီးတိုင်အောင်ကျွန်တော်တို့ကသွားနေလှုပ်ရှားနေရတဲ့အတွက်ကြောင့်ချစ်မိတ်ဆွေပေါင်းတို့ဘုရားရဲ့နှုတ်ဘတော်တရားလမ်းတိုင်းကျွန်တော်ရဲ့အသက်တာကိုရှင်သန်ဖို့ဖြစ်တယ်ဒါကြောင့်ထွန်းမြောက်အကျံခိုင်း20ပိုင်းငယ်နှစ်မှာငါသည်သင်တို့ကိုကျွန်ခံရအဲဂရုပြည်မှကယ်နှုတ်ဆောင်ယူခဲ့ပြီတော့သင်ဤဘုရားသခင်ထာဝရဘုရားဖြစ်၏ဒီနေ့ဘုရားသခင်ကကျွန်တော်တို့ကိုဒီဒုက္ခဘုံကနေမှကယ်ခဲ့တဲ့ဘုရားဖြစ်တယ်။ဣသေလလူမျိုးတွေကိုအဲဂရုတိုင်းပြည်ကနေမှဂျုံဘွားနေမှလွတ်မြောက်အောင်ဘုရားကကယ်နှုတ်ခဲ့တယ်လို့ပဲ။ဒီနေ့လောကသားဖြစ်တဲ့ကျွန်တော်ဂျမားတို့ကိုလည်းပဲစာရမဏတ်ရဲ့အပြည့်ရဲ့ခြေဂျုံဘွားကိုကျွန်တော်ကရောက်ရှိခဲ့တယ်။အဲဒီဂျုံဘွားနေကမှကျွန်တော်ကိုဘုရားကရွေးနှုတ်ခဲ့ပြီ။နော်ကယ်နှုတ်တဲ့ဘုရားဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကဆိုရှင်သူ့ကိုယ်သူတင်တို့ကိုအပြစ်မှကယ်နှုတ်တဲ့ဘုရားဆိုပြီးတော့ပြောနေတာကိုကျွန်တော်တွေ့ရမယ်အဲ့ဒီကျမ်းပိုက်မှာเนาะဒါကြောင့်ထိုဘုရားသခင်သားလျင်အေဒုံပင်လေကြီးကိုလည်းပဲနှစ်ချမ်းခွဲတယ်တဲ့သူတို့ကိုလည်းပဲကာကွယ်ပေးခဲ့တယ်တနည်းအားဖြင့်ပြောရမယ်ဆိုရင်မင်းကိုငါစောက်ရှောက်ခဲ့တယ်ဒီနေ့ဘုရားကတင့်ကိုပြောနေတာဖြစ်တယ်တင့်ကိုငါစောက်ရှောက်ခဲ့တယ်ငါကိုမင်းယုံသလားလို့ခရစ်တော်ကပြောခဲ့ပါတယ်ဘုရားသခင်ကကျွန်တော်တို့ကိုသက်စွန်ဆံပြကျွန်တော်တို့ကိုစောင့်ရှောက်တယ်၊ကြွယ်ကာခဲ့တယ်ဘုရားဖြစ်တယ်။အဲ့တွင်ကြောင့်ဘုရားသခင်ကယနေ့ငါ့ကိုရှုံသလားလို့ဘုရားကမေးနေတာဖြစ်တယ်။ဘုရားကိုယုံရင်ကျွန်တော်ဘာလို့မှမလဲ။ဘုရားသခင်ကသူ့ရဲ့ပညာတော်တို့ကိုမွက်ကြားခဲ့ပါတယ်။ငါ့ကိုချစ်တယ်ရဲ့ငါ့ပညာကိုစောင့်ရှောက်ပါလို့ကိုတော်ကပြောနေတာဖြစ်တယ်။သင်ငါ့ကိုရှုံသလား။ငါ့ကိုရှုံနေဆိုရင်ငါ့ရဲ့ပညာတော်တွေကိုစောင့်ပါလို့ကိုတော်ဘုရားကမွက်ဆိုခဲ့ပါတယ်။ဒါကြောင့်လူသားတွေတို့ရှင်ဘယ်လိုလုံခြုံစွာအေးချမ်းစွာနေရမယ်ဆိုတာကိုသိနိုင်ကြတယ်။ဘုရားရဲ့နှုတ်ကပတ်တော်ဘုရားရဲ့ပညာတော်ကိုစောင့်ရှောက်ပြီးတော့အသက်ရှင်ခြင်းဟာတို့ရှင်ကျွန်တော်တို့ဟာတို့ရှင်လူပေါင်းလောကကြီးထဲမှာဘယ်လိုလုံခြုံစွာနေရမယ်အေးချမ်းစွာနဲ့ကျွန်တော်ဘုရားသက်တာမှာတို့ရှင်ပျော်ရွှင်ရမယ်ဝမ်းမြောက်ရမယ်ဆိုတာကိုကျွန်တော်ကသိနိုင်ဖို့ရန်အတွက်အဲ့ဒီနှုတ်ကပတ်တော်ထဲမှာပညာတော်ဆိုတာဘုရားကပေးခဲ့တာဖြစ်တယ်။ဒါကြောင့်ဘုရားရဲ့ပညာတော်ဟာတို့ရှင်ကျွန်တော်တို့ဘုရားလုံခြုံဖို့ရန်အတွက်ဘုရားပေးခဲ့တာဖြစ်တယ်။ဘုရားရဲ့ပညာတော်ဆိုရှင်ကျွန်တော်တို့ဘုရားအေးချမ်းသာယာစွာအသက်ရှင်သွားလာလှုပ်ရှားနိုင်ဖို့ဘုရားပေးခဲ့တာဖြစ်တယ်။ကျွန်တော်ရဲ့ပညာဘုရားပေးထားတဲ့ပညာတော်ဆိုရှင်ကျွန်တော်တို့ဘုရားတွေအမြဲတမ်းပဲရှင်လန်းဝမ်းမြောက်နေဖို့ကျွန်တော်ကိုဘုရားကပေးခဲ့တာဖြစ်တယ်။ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ဟာဘယ်ဟာမှလဲဘယ်ဟာမှန်လဲဆိုတာကိုသိနိုင်ဖို့ဘုရားကပေးခဲ့တာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကသီနာတောင်မှာလူသားတွေကိုပေးခဲ့တဲ့ပညာတော်ကိုကျွန်တော်တို့ကြည့်တဲ့အခါမှာဘုရားမတရားဘူးလို့ဘယ်သူကပြောနိုင်ပါလဲ။နော်။ဒီနေ့ဘယ်သူအထုတ်တက်အောင်ပါလဲ။ဘုရားသခင်ပညာတော်10ပါးသီနာတောင်ပေါ်မှာပေးခဲ့တယ်။အ
အဲ့ဒီပေးခဲ့တဲ့ပညတ်တော်၁၀ပါးဟာမတရားဘူးဆိုပြီးတော့ဘသူဆွဆွဲမလဲပညတ်တော်ကိုကြည့်ပြီးတော့မိတ်ဆွေပေါင်းတို့ဖခင်မတရားဘူးကွာငါတို့ကောမှဒီပညတ်ချက်တွေနဲ့ချုပ်ရသလားဒီနေ့ဘသူဖခင်ကိုကျွန်တော်ကဆိုရှင်အတွန့်တက်ရဲ့လေနော်နိုင်ငံမှာရရွာမှာဥပဒေစည်းမျဉ်းရှိတယ်ကျောင်းမှာစီကတ်ရှိတယ်ကျွန်တော်တို့တွေပြန်လဲပြီးတော့ကျောင်းစီကတ်ဆိုနေတော့မှကျောင်းဆရာဆရာသမားတွေကိုပြန်ပြီးတော့ပုံကံပြီးတော့လုံးဝအတွန့်မတက်ရဲ့မဟုတ်လားကျွန်တော်တို့ကပါလုံးငုံမြေ၁၆ဝရကိုဖန်ဆင်းတာတဲ့ဘုရားသခင်ကိုတောင်းပါကျွန်တော်တို့ကဆိုရှင်ကိုယ်ကွယ်ကွင်းရတဲ့ရှင်ကြည်ကွင်းရတဲ့သားသမီးတွေနေနဲ့ဘုရားသခင်ရဲ့ပညတ်တော်ကမတရားဘူးဆိုပြီးတော့ဘသူကပြောနိုင်ပါလေဘုရားရဲ့ဘုန်းတော်ကိုရှင်ဘုရားသခင်ကိုကျွန်တော်ကဘသူမှပြန်ပြီးတော့မတရားဘူးဆိုတာဆွဆွဲလို့မရပါဘူးဘုရားသခင်ကကျွန်တော်ကိုတရားမျှတတဲ့ဘုရားဖြစ်တယ်ကျွန်တော်တို့ကိုချစ်တဲ့အတွက်ကြောင့်ချစ်ချင်းမေတ္တာနဲ့စောင့်ရှောက်တဲ့ဘုရားဖြစ်တယ်ပညတ်တော်ဆယ်ပါးဟာချစ်ချင်းမေတ္တာကိုခြေခံထားတာဖြစ်တယ်။အဲဒီချစ်ချင်းမေတ္တာဒီကျွန်တော်တို့အတွက်အလုံးအမပင်ကြီးမြတ်တောင်းကိုဘုရားသခင်ရဲ့မေတ္တာရည်စီးချောင်းအားဖြင့်ကျွန်တော်တွာလာလှုပ်ရှားနိုင်ဖို့ဖြစ်တယ်။အဲဒါထွန်းမြောက်အကြံခိုင်း20ပိုင်းငယ်3နဲ့19နှစ်ကိုကြည့်တဲ့အခါမှာဘုရားသခင်ရဲ့ပညတ်တော်ဒီဆယ်ပါးပဲရှိပါတယ်။မိတ်ဆွေပေါင်းတို့ယနေ့ကျွန်တော်ကြောင်းစည်းကမ်းတွေချမှတ်တဲ့အခါမှာအများကြီးပဲတခါတည်းချက်10ချက်ချက်20အဲ့လိုရှိတယ်။သို့ပေမဲ့လည်းဘုရားသခင်လောကမှာရှိတဲ့လူဦးရေတန်ပေါင်း8000လုံးလုံးလိုက်လျှောက်နိုင်ဖို့ရန်အတွက်ဘုရားရဲ့ပညတ်တော်ဒီ10ပါးပဲရှိတယ်။အဲ့ဒီ10ပါးအတိုင်းကျွန်တော်ကတို့ရှင်အသက်တာကိုရှင်းတမ်းမယ်ဆိုရင်ကျွန်တော်ရဲ့လောကခရီးလုံးဝသာယာမယ်အေးချမ်းမှာဖြစ်ပါတယ်။နော်ဒါကြောင့်ဘုရားသခင်ရဲ့ပညတ်တော်10ပါးမှာနံပါတ်1တစ်ချက်ကငါမတပါအခြားသောဘုရားကိုမကိုးကွယ်နဲ့။နံပါတ်2တစ်ချက်ကတော့ယုတ်ထုစင်တုကိုကိုယ့်အဖို့မလုံနဲ့ဥမချဝင်းမပြုတ်နဲ့။နံပါတ်3ချက်ကတော့ဖျားရှင်ရဲ့နာမတော်ကိုမုတာနဲ့ဆိုင်၍မမွဲမစုံနေ။နံပါတ်၄ချက်ကတော့ချောင်းရက်ပတ်လုံးအလုံမျိုးစုံကိုစူးစား၍လှောက်ဆောင်တော်။တတ္တမနေရသည်တင်ဤဖျားသခင်ထာဝရဘုရား၏ဥဘုံနေဖြစ်၏။နံပါတ်၅ချက်ကတော့တင်ဤမိဘကိုယုတိစွာပြုလော။နံပါတ်၆ချက်ကတော့လူအသက်ကိုမတတ်နဲ့။နံပါတ်၇ချက်ကတော့သူများသားများကိုမပြစ်မှားနဲ့။နံပါတ်၈ချက်ကတော့သူဥစ္စာကိုမခိုးနဲ့တဲ့။နံပါတ်6ချက်ကတော့သင်ရဲ့အိမ်နေချင်းတစ်ဖက်နိုင်မမှန်သောတတ်တွေကိုမခံနဲ့တဲ့။နောက်ဆုံးနံပါတ်10ချက်ကတော့သင်ဤအိမ်နီးနာချင်းဤအိမ်မိန်းမကျွန်းယောက်ျားမိန်းမတို့ကိုတတ်မဲ့ခြင်းမရှိနဲ့။သင်ဤအိမ်နီးနာချင်းဤမြင်းနွားဥစ္စာပစ္စည်းကိုတတ်မဲ့ခြင်းမရှိနဲ့သူတို့ဘာဥစ္စာကိုမတတ်မဲ့နဲ့။ချစ်တဲ့မိစေပေါင်းတို့ပညတ်တော်ကလွဲလွယ်လေးပဲ10ပါးစလုံးဘယ်ဟာကကျွန်တော်တို့အတွက်ခက်ခဲနေတယ်လဲဘယ်ဟာကျွန်တော်တို့အတွက်လိုက်လျှောက်ဖို့ရန်အတွက်ခဲရင်းနေတယ်လဲဘုရားသခင်ရဲ့ဥပဒေကကျွန်တော်တို့လောကလူသားအလုံးသားစင်မြေဆက်အတွက်ချမှတ်ထားတဲ့အတွက်ကြောင့်အဲ့ဒီပညတ်တော်ကလွဲလွယ်လေးပဲဘုရားကပေးထားတယ်သူ့သားသမီးတွေလုံးဝမလိုက်လျှောက်နိုင်အောင်ဘုရားကအချုပ်နှောင်နဲ့ထားထားတာမဟုတ်ဘူးဘုရားသခင်ကသူ့ရဲ့မေတ္တာတော်နဲ့ကျွန်တော်တို့ကိုပေးထားတဲ့ဒီပညတ်တော်10ပါးကသူ့သားသမီးများလောကရဲ့လယ်မှာပျော်ရွှင်ဖို့တာယာဖို့နဲ့ငြိမ်းချမ်းဖို့နဲ့အမြဲတမ်းပဲကျွန်တော်ကဆိုရှင်ဘေးကင်းလုံခြုံဖို့ရန်အတွက်ဘုရားကကြိုချင်ကျွန်တော်ကိုပေးထားတာဖြစ်တယ်။ဒါမှသာလေကျွန်တော်ကဘုရားကိုချစ်တဲ့အတွက်ကြောင့်ဘုရားရဲ့အလိုတော်ကိုလိုက်လျှောက်တဲ့အခါမှာဘုရားရဲ့စကားကိုနားထောင်တဲ့အခါမှာကျွန်တော်ကဘုရားကိုပို့ပြီးတော့မျက်မှောက်ပြုနိုင်လာမယ်ဘုရားကိုကျွန်တော်ကပို့ပြီးတော့ယုံကြည်လာမယ်ပို့ပြီးတော့ကိုးကွယ်လာမှာဖြစ်တယ်။ကျွန်တော်တို့ကနှုတ်ကပတ်တော်အတိုင်းကျွန်တော်ကဆိုရှင်အသက်မရှင်ခြင်းဘူးဘုရားသခင်ရဲ့ပညာတော်တိုင်းကျွန်တော်ရဲ့တက်တာကိုမလတ်လျှောက်ဘူးဆိုလို့ရှိရင်ကျွန်တော်ဖရားရဲ့ရှေ့တော်မောက်မှာဘယ်တော့မှစစ်မှန်စွာနဲ့ရောက်နိုင်မှာမဟုတ်ဘူး။ဒါထမြောက်အကြံခံကြီး31ပိုင်းငယ်18မှာထို့တော့ဖရားသခင်သည်တိနာတောင်ပေါ်မှာမောရှေနှင့်နှုတ်ဆက်တော်မူသည်အဆုံး၌လက်ညိုးတော်နှင့်အခရာတင်သောတက်သေးခံကြောက်ပြားနှစ်ပြားကိုပေးတော်မူ၏။မိတ်ဆွေတင့်ပေါ်မှာဖရားဘလောက်ချစ်တယ်လဲ။ငါပေါ်မှာဖရားဘလောက်ချစ်တယ်လဲ။ဘုရားသခင်ငါ့ကိုဘလောက်ကယူဆိုင်တယ်လဲလောကလေးမှာဘုရားသခင်ငါ့ကိုလူတစ်လုံးသူတစ်လုံးနဲ့အသက်ရှင်စေချင်တာဘုရားကအောင်မြင်တဲ့သူတစ်ယောက်ဖြစ်စေချင်တာဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုအမြဲတမ်းစင်ပေါ်မှာကောက်ခံရတဲ့သူစင်ပေါ်မှာဆိုရှင်ကျွန်တော်ကထင်ပေါ်နေတဲ့သူတစ်ယောက်ဖြစ်ဖို့ရတဲ့ဘုရားကလိုလားတဲ့ဘုရားဖြစ်တယ်ဘုရားသခင်ကကျွန်တော်ကိုပြောတယ်မိတ်ဆွေကိုပြောတယ်ငါသားငါသမီးအမိမဖြစ်စရာဘူးခေါင်းတစ်လုံးဖြစ်စရာမလို့ပြောတယ်အဲ့တော့ယနေ့ကျွန်တော်ကဆိုရှင်အမိမဖြစ်စေဘဲနဲ့ခေါင်းတဝယ်နဲ့ကျွန်တော်ကထင်ပေါ်နေဖို့ရန်အတွက်ကအဓိကရေးကြည့်တာဒီဖရာသခင်ရဲ့မေတ္တာတော်ဟာဘလောက်ကြီးမားသလဲလက်ညိုးတော်နဲ့တခါတည်းကြောက်ပြားနှစ်ပြားပေါ်မှာအခရာတင်ပြီးမှ ကျွန်တော်တို့အတွက်ပညာတော်ကိုပေးခဲ့တာဖြစ်တယ်။အဲဒီတိုင်ကျွန်တော်အသက်ရှင်မယ်ဆိုမိတ်ဆွေရဲ့အသက်တာအောင်မြင်မယ်။ဥပဒေကိုလိုက်ရှောင်ရင်သင်ရဲ့ဘဝတတာလုံခြုံမယ်။ဥပဒေကိုလိုက်ရှောင်ရင်သင်ရဲ့ဘဝတတာကဆိုရှင်ပို့ပြီးတော့အောင်မြင်လာမယ်။ပို့ပြီးတော့ထင်ပေါ်လာမှာဖြစ်တယ်။သင်ရဲ့ဘဝတတာပို့တိုးတက်လာမှာဖြစ်တယ်။မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့ဘဝတတာမှာဒီနေ့ရှုံးနေနေတယ်ငါနှိမ့်ချနေတယ်ငါဘဝတတာပျက်စီးနေတယ်ငါဘဝတတာဒုက္ခဆင်းရဲတာမှာစိုးစိုးနေနေတယ်ဆိုရင်သင်ဒီဘာလုံးနေတယ်လဲဆိုတာသင်ကိုယ်တိုင်ပြန်ပြီးတော့မေးခွန်းပေးပါငါဟာဘုရားသခင်ရဲ့လူတိုင်းသက်ရှင်ရလားဘုရားရဲ့ပညာတော်တိုင်းငါရဲ့တတတာလို့ရှင်သင်ချင်းတန်ရလားဘုရားကငါမျက်မှောက်ပြုရလားဘုရားရဲ့ရှေးမောင်းမှာငါရောက်ရလားနော်ငါရဲ့ဘဝတတာဆိုရှင်ဘုရားသခင်ကငါ့ပေါ်မှာဘလောက်မေတ္တာကြီးတယ်လဲအနာခံပြီးမှလက်ညှိုးနဲ့တောက်ပွားပုံမှာကြောက်ပြားပုံမှာနော်တခါတထွေးနာဒီနေ့ကျွန်တော်တို့လူသားတွေတို့ရှင်ပါပဲလေကြောက်ပြားပုံမှာအဲ့ခရာလို့တဲ့ခါမှာဆိုရှင်တခါတန်ချုံနေတဲ့တခါတအမျိုးမျိုးထုပြီးမှထွင်းပြီးမှလောက်ရတာဘုရားသခင်ကတော့သူ့ရဲ့လက်ညှိုးတော်နဲ့ကျွန်တော်တို့အတွက်တခါတဲ့အဲ့ခရာတင်ပြီးတော့ပေးခဲ့တာဖြစ်တယ်ဘုရားရဲ့ကြည်မာတဲ့မေတ္တာကျွန်တော်ခံစားရတယ်ဘုရားရဲ့မေတ္တာကြောင့်ပြောမယ်ဆိုလို့ရှင်ဘုရားရဲ့ပညာတော်ပေါ်မှာအခြေခံထားတာဖြစ်တယ်ခြေတဲ့မိတ်ဆွေပေါင်းတို့ဒါရင်းနဲ့ကျွန်တော်ကဆိုရှင်ဖျားကိုချစ်လူကိုချစ်နိုင်ပြီးတော့ကျွန်တော်တို့အားလုံးကတလုံးတဝါဒီတပြောတပားနဲ့ねကျွန်တော်တို့တွဲလက်ညီညွတ်စွာနဲ့တင်းတို့ချစ်တတ်နိုင်ဖို့သွားနိုင်ဖို့လာနိုင်ဖို့ကဖျားရဲ့နှုတ်ကပတ်တော်တိုင်းလိုက်လျှောက်သက်ရှင်ဖို့ဖြစ်တယ်ဖျားရဲ့ပို့ဆောင်ကောင်းချင်းနဲ့တူအမြဲတမ်းပဲပျော်ရွှင်နိုင်ပါစေငြိမ်းချမ်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တော်ဓမ္မမိတ်ဆွေများအားလုံးကဖျားကောင်းကြီးချပါစေ
တော်တာရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။တော်တာရှင်များရှင်ခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကတန့်ရှင်သောပတ်ဝန်းကျင်ဖန်တီးခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တော်တာရှင်များရှင်ခရီးရန်အိမ်အောင်တိုင်းမှာစီကံရှိတင်ပါတယ်။မိဘနှပါတို့ရဲ့အချင်းချင်းပြောဆိုဆက်ဆံမှုနဲ့အမှုရာတွေဟာသားသမီးများအားဖြစ်လာစေလိုတဲ့အတိုင်းမျက်နှိုးဖွယ်သောပုံစံနမူနာများဖြစ်နေတင်ပါတယ်။တန့်စင်တဲ့အပြောဆိုနဲ့မှန်ကန်တဲ့ခရီးရန်ယဉ်ကျေးမှုကိုဆွေးမြေးကျင့်သုံးတင်ပါတယ်။သားသမီးများနဲ့လူငယ်များအားအချင်းချင်းလေးစားရန်နဲ့ဖျားသခင်ကိုကြောက်ရွံ့ယူတည်ပြီးလူကျင့်ဝတ်များကိုလိုက်နာဆောင်ရှောက်ရန်လမ်းညွန်ကြမှတ်ရမယ်။ဖျားသခင်ရဲ့ပြည့်ညတ်တော်တွေကိုလည်းဆောင်ရှောက်ယူတည်လေးစားရန်မိဘတွေကတင် जा ပေးရမယ်။ဒီလိုကျင့်ဝတ်ခြင်းစဉ်တွေကိုသားသမီးတွေရဲ့အသက်တာမှာပုံသွင်းပေးနိုင်မယ်ဆိုရင်လူအများနဲ့ပေါင်းသင်းဆက်ဆံရမှာလည်းအထောက်အမဖြစ်နေပါလိမ့်မယ်။သားသမီးတွေအားဝိညာဉ်ခွန်အားနည်းတဲ့အပေါင်းအသင်းတွေကိုလည်းတန့်ရှင်းရနိုင်ငံတော်သို့သွားရလမ်းနဲ့တန့်ရှင်းဖြူစင်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးနိုင်ကြပါလိမ့်မယ်။မိဘတို့ရဲ့ဆုံးမဩဝါဒတိုင်းဟာအဆင့်တန်းမြင့်ပြီးမုံမြတ်တဲ့အကြောင်းအချက်တွေဖြစ်နေတင်ပါတယ်။ဒါမှသာတရားစီရင်ရာနေရကိုရောက်တဲ့အခါအသက်စာဆောင်မှာရှက်ကြောက်ခြင်းနဲ့ကင်းစင်တဲ့မှတ်တမ်းကိုတွေ့မြင်ရမှာဖြစ်ပါတယ်ရှင်။ဒီလိုသင်ကြားချက်တွေကိုရရှိထားတဲ့သားသမီးတွေဟာလည်းကြီးလေးတဲ့တာဝန်ကိုထမ်းဆောင်နိုင်ပြီးသူတို့ရဲ့ပုံစံနမူနာအားဖြင့်သူတစ်ပါးတွေဟာလည်းအမှန်တရားကိုမြင်နိုင်မှာဖြစ်ပါတယ်။ကိုချင်းတရားထိမ့်သိမ့်တဲ့သူတွေဟာအဲ့ဒီလူချင်းဝန်စီကံတွေကိုလေးစားကြမှာဖြစ်ပါတယ်။သားသမီးတွေရဲ့ကာယခွန်အားညံဆွမ်းအင်နဲ့ကျင့်ဝတ်ခြင်းစဉ်တွေကိုအတုယူလာကြလိမ့်မယ်။ဒီလိုသူတွေဟာခိုင်ခန့်မြဲမြံနဲ့နံရံနဲ့ကာကွယ်ထားပြီးဖြစ်တဲ့အတွက်မကောင်းမှုတွေကိုသွေးဆောင်တဲ့ဒုစရိုက်တွေကိုလည်းလွယ်ကူစွာကြောခိုင်းနိုင်ကြပါလိမ့်မယ်။သောတာရှင်များရှင်။ရှင်လန်းချမ်းမြေ့ပွဲဖြစ်တဲ့အိမ်တောင်ပြူထောင်ပါကေတင်ရှင်ရဲ့ဂုံအင်္ဂါလက္ခဏာတွေကိုလိုက်လျှောက်ကျင့်သုံးရမှာမိဘတွေနဲ့သားသမီးတွေအတွက်ရှင်လန်းချမ်းမြေ့ပွဲအိမ်တောင်တည်ထောင်ရမယ့်ဝတ်တရားကိုဘယ်သောအခါမှတတိမလစ်ပါနဲ့။သခင်ခရစ်တော်ကိုအိမ်တောင်ထဲသို့ခေါ်ဆောင်ထားမယ်ဆိုရင်မိဘတွေဟာလည်းအမားနဲ့အမှန်ကိုခွဲခြားသိမြင်မှာဖြစ်ပါတယ်။သားသမီးတွေကိုလည်းဖြောင့်မတ်တဲ့တစ်ပင်တွေအနေနဲ့ရက်တီလဲရှိပြီးဝိညာဉ်တော်အသီးကိုတီးချဖို့ကူညီမဆနိုင်မှာဖြစ်ပါတယ်။တော်တာရှင်များရှင်လူဘဝတက်တာမှာဒုက္ခများဖြစ်စီလွှမ်းမိုးမှုတွေကြုံတတ်ပါတယ်ဒုက္ခဆိုတာလူသားတို့တွေ့ကြုံရစမြဲဓမ္မတာပဲဖြစ်ပါတယ်ရှင်ဒီလိုတိမ်လွာဖုံးအောင်ထားတဲ့အလားတာယာမှုကိမဲ့တဲ့နေ့ရက်တွေကိုရင်ဆိုင်ရတဲ့အခါတီးခန့်ခြင်းတရားကျေးဇူးတရားနဲ့မေတ္တာတရားအပြင်ဝမ်းမြောက်ရွှင်လန်းခြင်းတရားကိုရယူလိုက်ပါရိုးရိုးရှင်းရှင်းနေအိမ်ဖြစ်စေပြီးရွှင်လန်းဝမ်းမြောက်ဖွယ်သောစကားတွေကိုအမြဲတစေပြောဆိုကာကရုဏာတရားကိုလက်ကင်ထားပြီးယဉ်ကျေးသိမ်မွေ့ခြင်းနဲ့မေတ္တာတရားကိန်းအောင်တဲ့အိမ်တောင်ဖြစ်ပါစေ
အိမ်နောင်ရဲ့စည်းကမ်းကိုတန်ချိန်လုံးပမာမတင်းမာစေပဲညံအမျိုးအမြင်ဖြစ်၎င်းမြစ်တာဖြစ်၎င်းကြီးကျက်ကိုကဲတင်ပါရဲ့ရှင်။သားသမီးတို့ဟာလည်းမြစ်တာဖြစ်အုပ်ချုပ်ခြင်းကိုလိုလားစွာလိုက်နာပါလိမ့်မယ်။မိဖားတွေကလည်းသားသမီးတွေကိုအလင်းတင်နိုင်ချီးမွမ်းပါသူတို့ရဲ့အသက်တာကိုတက်နိုင်သမျှပျော်ရွှင်စရာဖြစ်စေပါမေတ္တာကရုဏာကိုထင်ရှားစေခြင်းအပြင်သူတို့ရဲ့နှလုံးသားကိုပျော့ပြောင်းစေပါဒီလိုမှသားသမီးတွေရဲ့နှလုံးသားဟာတမန်တရားမျိုးစေ့အတွက်အသင့်ပြင်ထားပြီးဖြစ်ပါလိမ့်မယ်သခင်ဘုရားဟာမြေကြီးပေါ်သို့မိုးတိမ်တဲ့ရေကိုသာပေးတာမဟုတ်ဘဲတင့်တယ်လှပပြီးရှင်လန်းတဲ့ရောင်ခြည်ကိုပါပေးထားခြင်းဖြစ်တဲ့အတွက်တစ်စိတ်ကလေးများကိုအပင်ပေါက်စေကာပန်းပွင့်ကလေးတွေကိုလည်းပွင့်လာစေတာကိုသတိပြုပါသားသမီးတို့ကိုအပြစ်ကိုဖော်ပြဆုံးမသွန်သင်ပေးခြင်းပြုုံသာမကမေတ္တာကရုဏာရှိထားပြီးအားပေးချီးမွမ်းရမှာဖြစ်ပါတယ်ရှင်အိမ်တော်မှာစိတ်ဝမ်းကွဲမှုမရှိပါစေနဲ့ဖြောင့်မတ်ခြင်းတရား၌အိမ်တော်မိသားစုတိုင်းဟာအသင့်အင့်နေထိုင်ခြင်းနဲ့ငြိမ်သက်ခြင်းရရှိရန်လိုအပ်လာပါတယ်ရှင်နာတော်တာဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးပေါ်ဖတ်ဖြားရှင်ကောင်းချီးချပေးပါစေရှင
်ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်ခန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့တန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့တန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986126ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963886669တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မြန်မာချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြန်မာချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ